တော်ရရှိမြခင်ဗျာဒီလောကကမ္ဘာကြီးထဲမှာနာမည်ချင်းတူဝင်မဲ့တယောက်သောသူကအသက်ရှင်တော်မူသောထာဝရအရှင်မြတ်စွာဘုရားသခင်ကိုရုတ်တုဆင်းတုနဲ့လဲလှယ်တဲ့သူ့ရဲ့စီးပွားရေးအတွက်ကြောင့်ဘုရားရှင်ကိုမုန်းတီးဆက်ဆုပ်တဲ့သူတယောက်သောသူကတော့ဘုရားရှင်အတွက်တမန်တော်ရဲ့တက်သေးအထင်ရှားဖြစ်ခဲ့တဲ့အကြောင်းဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကရှင်ယောဟန်ဩဝါဒစာတတိယဆောင်အခန်းကြီး၁အခန်းငယ်73နဲ့74တို့ကိုဒီကနေ့သင်တည်ရတော့တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ဒီကနေ့ခရိယန်တွေဟာဘုရားရှင်ရဲ့စစ်မှန်သောအသင်းတော်အဖွဲ့အစည်းကိုဆက်လက်တည်ဆောက်နိုင်ကြပါရဲ့လား။အလွန်မြင့်မြတ်လှပါသောဘောဝတ္တစာအမှန်ကိုခံယူနိုင်ကြပါရဲ့လား။ရှင်ယောဟန်ဩဝါဒစာတတိယဆောင်အခန်းကြီး၁အခန်းငယ်73နဲ့74တို့ကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါတယ်
။သင်တည်ရတော့တမန်ကျမ်းရဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခင်ဗျာ။တမန်တော်ကြီးအဖိုးကြီးဖြစ်နေသူအဖသင်းအုပ်ဆရာကြီးဖြစ်သူရှင်ယောဟန်ဆိုတဲ့အသက်60ကျော်တရားနိဗ္ဗာန်ရှိတဲ့ကျမ်းပြုဆရာကြီးဟာဖြင့်ကျေးဇူးတော်တသက်ကြောင့်အသက်ရာချီးပြီးတော့ရှေ့လျားခဲ့ပါတယ်ဓမ္မသစ်ကျမ်းများထဲမှာတော့ပင်တတုလို့ခေါ်တဲ့ကျမ်းငါးဆောင်အစုအဖွဲ့ကိုရေးသားသွားနိုင်ခဲ့သူအာဂယုံကြည်သူသူရဲကောင်းကြီးရဲ့ဩဝါဒစာရီအားလုံးတို့ဟာဒီကနေ့ဒီအချိန်မှဆိုရင်တော့ပြီးပြတ်သွားတော့မယ်လို့ကျွန်တော်ဆိုချင်ပါတယ်ဟုတ်ပါတယ်ဒီပုဂ္ဂိုလ်ကြီးရဲ့ဩဝါဒစာတွေဟာအဖဖခင်သခင်သားတော်ကယ်တင်ရှင်သခင်ယေရှုတို့ကိုယုံကြည်ကြပါသောယုံကြည်သူမိသားစုလူသားအပေါင်းတို့အတွေ့မိသားစုဩဝါဒလို့ခေါ်ဆိုရမှာဖြစ်တယ်လို့ချစ်ချင်းမေတ္တာဤဩဝါဒလည်းဖြစ်ခဲ့ပြီဆိုတာကိုကျွန်တော်တို့ဘယ်လို့မှမေ့ထားလို့မရနိုင်ပါဘူးဒါအပြင်ချစ်ချင်းမေတ္တာဆိုတိုင်းကိုယ်လူသားတွေအမြင်နဲ့ဒီချစ်ချင်းမေတ္တာကိုတိုင်းတာဖော်ပြခြင်းအရှင်းမဟုတ်သမာတရားတည်းဟူသောဘောင်းအကန့်အသတ်နှင့်သမာတရားတည်းဟူသောအချုပ်အခြာတရားတော်ဤအောက်မှာကျွန်တော်ဆင်ခြင်နှလုံးသွင်းစရာအကြောင်းတွေးကိုအလွန်အလွန်အဆင့်မြင့်တဲ့မဟာဆန်တဲ့ဓမ္မရေးအတွေ့အခေါ်သင်မြန်းနဲ့ဆက်ဆက်ပြီးသွားခဲ့ခြင်းဖြစ်တယ်ဆိုရကိုလေကျွန်တော်ဟာဒီဩဝါဒများအားဖြင့်ခံစားနားလည်ခဲ့ကြရပြီဖြစ်ပါတယ်မှန်ပါတယ်သမာတရားသည်အလင်းတရားဖြစ်သည်အသက်တရားလည်းဖြစ်သည်အကယ်၍လူစားတိကိုခံယူလိုက်မည်ဆိုရင်ခရစ်တော်ကိုတော်တိုင်ပင်ဖြစ်တော်မူ၍အဖဤဘုန်းတော်ကိုထင်ရှားစေပြီ။တခါချစ်ချင်းမြတ်တာဖြစ်တော်မူသောသခင်ခရစ်တော်ဟာတမန်တော်အဖြစ်သာအချုပ်အခြာချထားသောအလွန်အံ့ဩဖွယ်ဝမ်းမြောက်ဖွယ်စဉ်းစားလို့ကိုမကုန်နိုင်ဖွယ်ဖြစ်ပါသောအမှုတော်ကြီးတစ်ခုနှင့်ကျွန်တော်များလူသားတို့ကိုကယ်တင်ခြင်းကြီးစုပြုခဲ့တယ်။အဲ့ဒီကောင်းကင်ဘုံရဲ့အဆုံးအဖြတ်နဲ့အမှုတော်မြတ်ဟာငါချစ်တယ်တလောကလုံးအပြစ်မှလွတ်စေသတည်းဆိုတဲ့ဖောခြင်းတော်ခြင်းအမှုမျိုးမဟုတ်ကကြီးအပြစ်စီရင်ခြင်းမှချစ်ချင်းမေတ္တာတရားဤသဘောအရာတနာခြင်းဂယုနာတော်ဖြစ်တည်လာရတယ်ကဲ့တင်ခြင်းအမှုကိုဆောင်ရွက်ပေးကြရတယ်ခကွေတန်ရှင်း၍ဖြောက်မတ်တော်မူသောဖရာတရားသဖြင့်သာလျှင်အပြစ်စီရင်ပြီးမှသာကဲ့တင်ဖို့ရန်ဖြစ်နိုင်ပါသောအကြောင်းကြောင့်ကားတိုင်းတော်ပေါ်မှအပြစ်လောကသားများအတွေ့ကိုကိုကိုရစ်ကောင်တဖွဲအသက်တော်ကိုစွန့်အသွေးတော်ကိုသွန်းလောင်းပြီးမှကဲ့တင်ခြင်းအမှုကိုပြုရခြင်းဖြစ်တယ်။အဲ့ဒီအခြေခံဂုံပုတ်တွေအခြေခံအနှစ်သာရတွေအကုန်လုံးပေါင်းဆက်လိုက်တဲ့အခါမှာတော့ဒီအမှုတော်တစ်ခုလုံးဒီအစီအရင်အဆုံးအဖြတ်ကြီးတစ်ခုလုံးဟာဝမ်းမြောက်ဖွယ်သောကဲ့တင်ခြင်းကျေးဇူးတရားဒီဟုသောသမာတရားဟု၍ဆိုအပ်သောတရားဖြစ်လာခဲ့ရတယ်ဆရာတွေ့ကိုကျွန်တော်အလေးအနက်နားလည်ဖို့အရေးကြီးလာပါတယ်ကြောင်မလို့လေအခုတမန်တော်ကြီးရှင်ယောဟန်ရဲ့ဩဝါဒများကိုကျွန်တော်အနေနဲ့တပိုက်ချင်းရှင်းသွားရင်းနဲ့ဂန္ဓာအပိုင်းအခြားပေါင်းများစွာတို့မှဒီသဘောတရားနဲ့သာအမြဲဆက်ဆက်ပြီးတော့ရှင်းပြသွားကြရတယ်။အကြည်အလည်ဖြစ်အောင်အထက်ထက်ရည်ညွှန်းပြီးဖော်ပြသွားရတယ်လို့ကျွန်တော်ပြောချင်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ပုဂ္ဂိုလ်ကြီးအလွန်ဆန်တဲ့ဩဝါဒတစ်ခုအဖြစ်ကျွန်တော်မိတ်ဆက်ပေးကြရတဲ့အခုရှင်ယောဟန်ဩဝါဒစာတတိယစာဆောင်ဟာပုဂ္ဂိုလ်ကြီး3ဦးရဲ့အကြောင်းကိုဖော်ပြသက်သေတည်သွားသောကျမ်းဖြစ်ပါတယ်။ 1 I John 2 I John 3 I John ဆိုပြီးတော့မြင်ကွင်းပြောင်းလဲပြသွားတဲ့မြင်ကွင်းများပြောင်းပြောင်းပြီးသွားရတဲ့ကျမ်းများအနေအခု 3 I John 3 I John လို့ခေါ်တဲ့မျက်လုံး3လုံးနှင့်ရှင်ယောဟန်ဩဝါဒစာဟာဖြင့်လူ3ယောက်ရဲ့အကြောင်းကိုဖော်ပြတဲ့ကျမ်းအဖြစ်မိတ်ဆွေတို့ဘယ်တော့အခါမှမမေ့စေချင်ပါဘူး။ကျွန်တော်ပထမဆုံးကြားနာခဲ့ရတဲ့လူကတော့လူသူတော်ကောင်းဂါယူတဲ့ တခါဂါယူပြီးသွားတဲ့အခါကျတော့ဆိုးပေဖို့တေလို့ကျွန်တော်နာမည်ပေးခဲ့တယ်ဒေယောတရတ်နေအခုနောက်ဆုံးတွေ့လာရတဲ့လူကတော့ဒေမေတရီအမည်ရှိပုဂ္ဂိုလ်တယောက်ပဲဖြစ်ခဲ့ပါလေဟုတ်ပါတယ်သူဘယ်လိုလူလဲဆိုတာကိုတော့ဒီဩဘာရစာတတိယစာဆောင်ရဲ့အငယ်7မှာမိษွေတို့အမည်အစမ်းအဖြစ်မနေ့ကကြားနာခဲ့ကြပြီးပါပြီလူအပေါင်းတို့သည်ဒေမေတရီဤတက်တည်ဖြစ်ကြ၏တမာတရားသည်လည်းသူဤတက်တည်ဖြစ်၏ငါတို့သည်လေထိုသူဘက်၌တက်ပြီးခံကြ၏ငါတို့ဤတက်ပြီးခံခြင်းသည်ဟုတ်မှန်သည်ကိုတင်တို့သိကြ၏တဲ့ယုံကြည်ခြင်းတရားကိုလက်ကင်ထားသည့်ဒီမီထရီဆရာကတော့ရှင်းသွားပြီ1လူအပေါင်းတို့သည်တက်ပြီးဖြစ်တယ်2တမာတရားသည်လေသူဤတက်ပြီးဖြစ်တယ်3ငါတို့ကိုယ်တိုင်သည်လေထိုသူဘက်၌တက်ပြီးဖြစ်ပါလေတယ်လောက်အထိခိုင်ကန့်တဲ့တက်တီတွေရှိနေတယ်ဆိုကြဲကဒီမီထရီဆိုတဲ့လူနဲ့ပတ်သက်လို့ဒီလူဟာဂါယုလိုပဲလူကောင်းသူကောင်းဖြစ်လိမ့်မယ်ဆိုတာကိုကျွန်တော်မြင်နိုင်ပါတယ်ဂါယုရဲ့စိတ်ဓာတ်မျိုးစိတ်သဘောဓာတ်မျိုးရှိမှာလေအသေးချာဖြစ်တယ်သူလိုလူမျိုးတွေဟာအသင်းတော်အတွက်အလွန်ယုံကြည်စိတ်ချရတဲ့လူတွေတမန်တော်ကြီးဟာလေသူနဲ့သူအတိုင်းအဝိုင်းသို့မဟုတ်သူ့မိသားစုအတွက်ဂုံယူဝမ်းမြောက်ခဲ့ရလိမ့်မယ်ဆိုတာတွေဟာတန်တရာအရှင်းရှိစရာလိုတော့မယ်မထင်ပါဘူးဟုတ်ပါ रे ဂါယုကိုကျွန်တော်တင်ပြရသောအဖွဲ့အနေနဲ့ delightful brother ဝမ်းမြောက်ပျော်ရွှင်ခြင်းနှင့်ပြည့်ဝသောညီအကိုရှင်လန်းဝမ်းမြောက်စေသောညီအကိုအဖြစ်သတ်မှတ်ပါ रे အခု Dimitri ကိုတော့ dependable brother ယုံကြည်အားကိုးတိုက်သောညီအကိုဖြစ်တယ်လို့သတ်မှတ်ထားပါ रे မိတ်ဆွေအပေါင်းတို့ဂါယုရဲ့အကြောင်းနဲ့ပတ်သက်ပြီးတော့တမန်တော်ကြီးဖော်ပြခဲ့တဲ့တုန်းကကျွန်တော်ကိုသူဘယ်လိုဖော်ပြခဲ့တယ်ဆိုတဲ့အချက်တွေဟာအခုလို့ကျွန်တော်ကောင်းတဲ့မှာပြန်ပြီးဝင်လာခဲ့ရပါတယ်။ရှင်ယောဟန်ဩဝါဒစာတတိယစာဆောင်အခန်းကြီး1အငယ်1မှ6အတွင်းကိုပြန်ကြည့်ပါ။အသက်ကြီးသူသည်ချစ်အပ်သောဂါယုကိုကြားလိုက်ပါ၏။ငါသည်တင်၌မှန်ကန်သောချစ်ချင်းမြတ်တာရှိ၏။အချင်းချစ်သူတင်ဤစိတ်နှလုံးသည်ကောင်းစားတကယ်သို့တင်သည်အရာရာ၌ကောင်းစားခြင်းနှင့်ကျမ်းမာခြင်းရှိမည်အကြောင်းငါဆုတောင်း၏။သင်သည်တမာတရား၌ကျင်လည်သည့်အတိုင်းသင်၌ရှိသောတမာတရား၏အကြောင်းကိုညီအကိုတို့သည်လာ၍သက်သေခံကြသောအခါငါသည်အလွန်ဝမ်းမြောက်ခြင်းရှိ၏ငါ၏သားသမီးတို့သည်တမာတရား၌ကျင်လည်သည့်ကိုငါကြား၍ဝမ်းမြောက်ခြင်းတည်းသာ၍ဝမ်းမြောက်ခြင်းမရှိအချင်းချစ်သူသင်သည်ညီအကိုတို့အား၎င်းအာဂန္တုတို့အား၎င်းပြုသမျှသောဝတ္တုကိုတစ္ဆာနှင့်အညီပြုတတ်၏ထိုသူတို့သည်သင်၏ချစ်ချင်းမြတ်တာအကြောင်းကိုအသင်းတော်ရှေ့၌သက်သေခံကြ၏။သင်သည်ထိုသူတို့ကိုဘုရားသခင်၏အလိုတော်နှင့်အညီပို့လိုက်ပြန်လျင်ကောင်းသောအမှုကိုပြုလိမ့်မည်တဲ့။ဩဝါဒစာရဲ့အဖွင့်မှကလေးကသူ့ကိုယည်ညွန်းသောစာအဖြစ်ဖော်ပြထားခြင်းဖြစ်ပါလေ။ဂါယုကိုယည်ညွန်းသောစာများဖြစ်ပါလေ။ဒါကြောင့်လဲအဲ့ဒီယုံကြည်သူဂါယုရဲ့အခန်းကဏ္ဍဟာရှေလျားခဲ့တယ်လို့ကျွန်တော်တို့ဆိုခြင်းပါလေ။ဒါပေမဲ့အခုဒီမီထရီကျတော့နောက်ဆုံးအပိုင်းကျမှပေါ်လာသူဖြစ်ရတယ်။ဒါကြောင့်ကျမ်းပိုက်ငယ်တစ်ပိုက်နဲ့တင်ပြီးပြတ်အောင်တမန်တော်ကြီးဟာအချင်းချုပ်ထားပါတယ်။အချင်းချုပ်မျှသာဖြစ်သောဒီကျမ်းငယ်ဟာလေအလွန်အလွန်ကျယ်ပြန့်တဲ့အနှစ်သာရများကိုဆောင်ကျဉ်ထားတယ်ဆိုတာကိုတွေ့နိုင်ပါလိမ့်မယ်။လူအပေါင်းတို့သည်ဒီမီထရီဤသက်သေဖြစ်ကြ၏တဲ့။တနည်းအားဖြင့်ရှင်ယောဟန်စီကိုရောက်ရှိလာတဲ့ခရီးသွားဟန်လွှဲတမန်တော်တွေဒီမီထရီတို့အသင်းတော်မှနေတကူးတကန့်တမန်တော်ကြီးရှင်ရာရှင်ယောဟန်တို့စီကိုလာရောက်လေပတ်ကြသူတွေအဲ့ဒီအချိန်ကာလမှာရောမအင်ပါယာကြီးတဲ့မှာကိုထမင်းကိုစားပြီးတော့ဘုရားသခင်ရဲ့အလင်းတရားသတင်းစကားကိုလိုက်လံဖြန့်ဖြူးနေသူတွေဧဝံဂေလိအမှုတော်ကိုဆောင်နေသူတွေစသည်စသဖြင့်များစွာသောလူအပေါင်းတို့ကနေပြီးတော့ဒီမီထရီသည်လူကောင်းသူကောင်းဖြစ်တယ်ယုံကြည်ခြင်းအားကြီးတယ်စိတ်ကောင်းစေတနာကောင်းရှိတယ်ဧဝကြည်ပြွန်သောပုဂ္ဂိုလ်တယောက်ဖြစ်တယ်။လှူဒန်းရမှရရောသောသူဖြစ်တယ်။စသည်စသဖြင့်တက်သေးဝိုင်းပြီးခံကြရတဲ့ဆိုတဲ့အသေးပဲရှိပါလေ။လူအပေါင်းတို့သည်ဒီမီထရီဤတက်သေးဖြစ်ကြ၏တဲ့။နောက်တစ်ခါဆက်ပြီးတော့ဖော်ပြလိုက်တာကတော့တမာတရားသည်လည်းသူဤတက်သေးပဲတဲ့။ Report of the truth itself ဆိုပြီးတော့အင်္ဂလိပ်ကျမ်းကဖော်ပြပါတယ်။အခုအပိုင်းမှာယုံကြည်သူဂါယုနဲ့ချီးမွမ်းခံရတာချင်းအနည်းငယ်ကြွားချမှုရှိလာပါ रे ဂါယုတုံးကဆိုရင်သင်သည်တမာတရားမှကျင်လည်သည့်အတွက်သင်၌ရှိသောတမာတရား၏အကြောင်းကိုညီအကိုတို့သည်လာ၍သက်သေခံကြသည်လို့ဆိုပါ रे ဒ တနည်းအားဖြင့်တရားရှိတော်သူဖြစ်တယ်။သူကိုယ်တိုင်ဤသမာတရားကိုပိုင်ဆိုင်ပြီးတကယ်သို့သမာတရားသည်သူမှတဆင့်ရောင်ပြန်လင်းလက်အစင်းထွက်၍တွေ့မြင်ခံစားနေကြရသည်ဆိုတဲ့အတိတ်ပဲဖြစ်ပါတယ်။အခုဒေမေထရီကတော့နှုတ်ကပတ်တော်ကိုဖတ်လိုက်တဲ့နေ့ကေတင်ချင်းဂျေဇုတော်ကိုဖတ်သူဟာရှာဖွေတွေ့ရှိနိုင်တယ်။ကေတင်ချင်းဂျေဇုတော်အကြောင်းကိုစဉ်းစားလိုက်တဲ့နေ့တပြိုင်နက်တည်းလည်းပဲဒီဂျေဇုတော်ကိုခံစားရရှိထားသူတဦးဖြစ်တဲ့ဒေမေထရီကိုမြင်အောင်စေတယ်အောင်မိစေတယ်ဆိုတဲ့အချက်ပဲဖြစ်လာပါလေငါတို့ဒီလေထိုသူဘက်၌တက်တည်ခံကြပါ၏တဲ့အလွန်ကောင်းမွန်တဲ့ဝါကြပါပဲတမန်တော်ကြီးရှင်ယောဟန်နဲ့တကွဒီဩဝါဒစာကြီးကိုပြုစုနေရတဲ့အချိန်မှာသူနှစ်ဘေးမှာအတူတူရှိနေကြတဲ့အကြံပြုနေကြတဲ့ယုံကြည်သူမိတ်ဆွေတစုဟာအကုန်လုံးဒေမီထရီကိုသိတယ်ဒေမီထရီသည်သူတို့နှင့်ထတ်တူထမျှခင်မင်းလေးစားရသူသူတို့အတွက်ထတ်တူထမျှခင်မင်းအပ်သူယုံကြည်ခြင်းတရားကိုစောင့်ရှောက်သူဖြစ်တယ်ဆိုရကိုအကျွေးမဲ့ထိုသူအပေါင်းတို့ဟာဝိုင်းဝန်းထောက်ခံကြတယ်ဆိုတဲ့အချက်အံ့ဩဝမ်းမြောက်ဖွယ်ထွက်ပေါ်လာပါလေမိတ်ဆွေတို့တတ်ရှင်အပေါင်းတို့တက်သေးကံတွေအမြောက်အများရှိနေပါတယ်ဆိုတဲ့အတွက်လူတစ်ယောက်ရဲ့အသက်တာမှအံ့ဩပွေသောပြောင်းလဲခြင်းအကြောင်းကိုကျွန်တော်အားလုံးမြင်တွေ့ရစေလောက်အောင်ဒီနှုတ်ကပတ်တော်ဟာကျွန်တော်အတွက်ခိုင်မာသောကပီးအခရာမယိမ့်မယိမ့်ကြောက်စာတိုင်ပမာရှိသောကပီးမှတ်တိုင်ကိုရေးထိုးမှတ်တမ်းတင်ပေးလိုက်ပြီလို့ကျွန်တော်ဆိုချင်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒီမီထရီဆိုရာဟာဂရိအမည်နာမဖြစ်ပါတယ် belonging to Demeter ဆိုတဲ့အတိတ်ပဲရှိပါတယ်လေဆောင်နဲ့ကွင်းဆောင်နဲ့တို့ကိုပူဇော်ပတ်သသူအမျိုးအနွယ်ဖြစ်တယ်ဆိုတဲ့နတ်နဲ့နှွေတဲ့အမည်နာမဟာဖော်ပြနေပါတယ်သူဟာနတ်ကိုးကွယ်မှုအစဉ်အလာနတ်ကိုးကွယ်မှုရှိသော Greek Helotha မိသားစုတစုကနေပြီးတော့မှအသက်ရှင်တော်မူသောအဖဖခင်သခင်ကိုပြောင်းလဲကိုးကွယ်လာရသူဝိညာဉ်တော်၌အသက်မွေးဖွားခြင်းခံလာရသူဖြစ်ရပါလိမ့်မယ်အဲ့ဒီလိုပြောင်းလဲလာသောယုံကြည်သူအသင်းတော်ဝင်ဒီမီထရီဟာဖြင့်သူရှိနေတဲ့အရက်ကနေပြီးတော့အသက်နှင့်အလင်းတရားကိုထွန်းလင်းထင်ရှားနိုင်စွန်ရှိနေပြီဆိုရကိုကျွန်တော်တို့သဘောပေါက်နိုင်ပါပြီမိတ်ဆွေအပေါင်းတို့တက်သေးအထောက်အထားများစွာတို့ဟာ spotlight လို့ခေါ်တဲ့လျှက်စစ်မီဒန်ကြီးတစ်ခုနဲ့လူတစ်ယောက်ရဲ့အကြောင်းကိုမိမောင်းထုတ်ပြသနိုင်သလိုလူသားပေါင်းများစွာတို့အတွက်အသက်တာလန်ခီးရှိကြီးကိုလေညွန်ပြပေးနိုင်စွန်ရှိတယ်ဆိုရကိုဟေပြဲဩဝါဒစာမတဆင့်ကျွန်တော်တို့သင်ခန်းစာရရှိထားခဲ့ကြပြီဖြစ်ပါတယ်ဟုတ်ပါတယ်ဒီအကြောင်းတွေကိုတော့ဟေပြဲဩဝါဒစာသင်ခန်းစာတွေမှာကျွန်တော်တို့တွေ့ခဲ့ရပါပြီဟေပြဲဩဝါဒစာအခန်းကြီး7အငယ်1မှ3အတွင်းမှာအခုလို့ကျွန်တော်တို့မြင်တွေ့နိုင်ကြမှာပါထို့ကြောင့်ဤမြတ်လောက်များစွာသောတက်သည့်အပေါင်းတို့သည်ငါတို့ကိုဝိုင်းရံလျက်ရှိကြသည်ဖြစ်၍ငါတို့သည်ခတ်သိမ်းသောဝန်တို့ကို၎င်းနှောက်ရှက်တတ်သောဒုစရိုက်ကို၎င်းပယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းတုံတိုင်းသို့ရောက်ခြင်းဟာအာမလျော့ပဲပြေးကြကုန်အံ့ယုံကြည်ခြင်းကိုအစဦးစီရင်၍စုံလင်စေတော်မူသောသခင်ယေရှုကိုစိတ်စီထောက်ရှုကြကုန်အံ့ထိုသခင်သည်မိမိရှိ၌ထားသောဝမ်းမြောက်ခြင်းအကြောင်းကြောင့်ရှက်ကြောက်သောအရာကိုမမှတ်ဖဲလက်ဝါးကတ်တိုင်၌ခံပြီးမှဘုရားသခင်ပလင်တော်လက်ရဘက်၌ထိုင်နေတော်မူ၏အပြည့်ရှိသောသူတို့လက်တွင်ထိုမြလောက်ကြီးစွာသောစီတာနှောက်ရှက်ခြင်းကိုခံတော်မူသောသခင်ကိုထောက်ရှုဆင်ခြင်သောအပြင်အာလျော့စိတ်ပြည့်ခြင်းနှင့်ကင်းလွတ်အံ့သောငါကြိုးစားကြလော့တဲ့မိတ်ဆွေအပေါင်းတို့ထို့ကြောင့်ဤမြလောက်များစွာသောတက်သည့်အပေါင်းတို့သည်ငါတို့ကိုဝိုင်းရံလျက်ရှိကြသည်ဖြစ်၍တဲ့ဟေပြဲဩဝါဒစာကအဲ့ဒီလိုဖော်ပြပါတယ်အခုရှင်ယောဟန်ဩဝါဒစာတတိယဆောင်ကယုံကြည်သူသူရဲကောင်းဒီမီထရီသူနဲ့ပတ်သက်တဲ့သက်သေအပေါင်းတို့ဟာမြောက်များစွာရှိနေပြီဆိုတာကိုတွေ့ရပါတယ်ကျွန်တော်စောစောကပြောခဲ့တဲ့အတိုင်းသက်သေအထောက်အထားပေါင်းများစွာတို့ဟာ spotlight လို့ခေါ်တဲ့လျှက်စစ်မီဒန်းကြီးနဲ့လူတစ်ယောက်ရဲ့အကြောင်းကိုမိမောင်းထုတ်ပြနိုင်ပါတယ်တချိန်တည်းမှာပဲလူသားပေါင်းများစွာတို့အတွေ့အသက်တာလန်ခရီးကိုလေအတိတ်သမိုင်းဤကောင်းမွန်သောသင်ခန်းစာအပေါင်းတို့ဟာညွန်ပြပေးနိုင်တယ်ဆိုရကိုကျွန်တော်ရှင်းလင်းပြတ်သားစွာသဘောပေါက်နိုင်လောက်ပါပြီမိတ်ဆွေအပေါင်းတို့ပြောင်းလဲသောအသက်တာတစ်ခုသည်ခိုင်မာသောသက်သေကိုဖြစ်စေနိုင်တကယ်သို့သက်သေခံချက်တစ်ခုသည်လေအသက်တာတစ်ခုကိုပြောင်းလဲစေနိုင်ပါသည်ကျွန်တော်တစ်ခေါက်ပြန်ပြီးတော့တင်ပြပါရစေသက်သေခံကြဲဆရာဟာအသက်တာကိုပြောင်းလဲစေနိုင်တယ်ပြောင်းလဲသောအသက်တာတစ်ခုသည်လေ ခိုင်မာသောတက်သေးကိုဖြစ်ပွားစေနိုင်ပါ रे မိတ်ဆွေအပေါင်းတို့ခမညာဒီမီထရီအမည်ရှိတဲ့မူရင်းဂရိအတိတ်ပဲအရာဆိုရင် belonging to Demeter သို့မဟုတ်နတ်တို့ကပိုင်ဆိုင်သောလူတယောက်လို့ဆိုရမယ်လူတယောက်ဟာအခုအချိန်မှာဆိုရင်အဖဖျားသခင်ပိုင်ဆိုင်သောယုံကြည်သူသူရဲကောင်းတယောက်ဖြစ်လာတယ်ပြောင်းလဲပြီဆိုတာနဲ့လည်းပဲအဲ့ဒီခေတ်ရဲ့နတ်လောကကြီးလို့ဆိုရမယ်ရောမ Empire Greek ယဉ်ကျေးမှုလွှမ်းမိုးရာကမ္ဘာလောကအတွင်းမှာအသက်လမ်းပေါ်ကိုလူသားတို့ရောက်ရှိနိုင်အောင်အလင်းတရားနဲ့ထိတွေ့နိုင်အောင်ကိုယ်တိုင်ပါဝင်ပြီးတော့အမှုတော်ကိုဆောင်နေပြီဆိုတာကိုဝမ်းမြောက်အားရစရာကောင်းလောက်အောင်ကျွန်တော်လေ့လာတွေ့ရှိနိုင်ပါတယ်ဒီတော့လဲသူ့လိုနတ်ဖျားကြီးပိုင်ဆိုင်ခြင်းကိုခံရသူသူ့လိုပဲဒီမီထရီလို့အမည်ရှိတဲ့လူတစ်ယောက်ရဲ့အကြောင်းကိုကျွန်တော်သွားပြီးတော့သတိရမိပါတယ်အာရှိအရက်ကမပြောင်းလဲခဲ့တော့သူပေါ့နတ်ဖျားကြီးအရေးမှနတ်ဖျားနဲ့စီးပွားဖြစ်နေသူအေးဖက်အမည်ရှိဒေသသားစီးပွားရေးသမားဒီမီထရီဆိုတဲ့ပုဂ္ဂိုလ်ပါပဲဟုတ်ပါတယ်အဲ့ဒီလူပုဂ္ဂိုလ်ရဲ့အကြောင်းကိုတော့တမန်တော်ဝတ္ထုအခန်းကြီး16ရဲ့အငယ်23ကနေ28အတွင်းမှာကျွန်တော်ယဉ်သိမ့်တုံ့ပြန်မျှလောက်အောင်တွေ့ရပါတယ်တခါအဲ့ဒီလူတွေဟာဒေါသအမျက်တွေဘလောက်များချောင်းချောင်းထွက်ခဲ့ရတယ်ဒီမီထရီအမှုပြုတဲ့မယုံကြည်သူတွေဟာဘလောက်တောင်မှကြမ်းကြမ်းတန်းတန်းစရိုက်တွေရှိခဲ့တယ်ဆိုတာကိုပါအဲ့ဒီကြမ်းမှာပဲအငယ်32အရာဆက်ပြီးတော့တွေ့ရပါတယ်။ဒါကြောင့်မလို့တမန်တော်ဝတ္ထုအခန်းကြီး19အငယ်23မှ29အတွင်းကိုကျွန်တော်အရင်ဖတ်ပြပါရစေ။ထို့အခါဘာသာတရားကြောင့်ရောက်သောအမှုကြီးဟုမူကဒီမီထရီအမည်ရှိသောဗရင်သမားတစ်ယောက်သည်အာတီမီနတ်သမီးဤငွေဘိမှန်တို့ကိုလှုပ်သဖြင့်ပရိန်သမားတို့အားစီးပွားများကိုပြုတတ်၏ထိုသူသည်ပရိန်သမားတို့နှင့်ထိုသူသောအတက်သမားများကိုစူယုံစေပြီးလျှင်အချင်းလူတို့ဤအတက်ကိုအမိပြု၍ငါတို့၌အကျိုးစီးပွားဖြစ်သည်ကိုသင်တို့သိကြ၏ယခုတွင်ထိုပေါလုကလူလက်ဖြင့်လှုပ်သမျှတို့သည်ဖျားမဟုတ်ဟုဆိုသဖြင့်အေးဖက်မျိုးမှစ၍အာရှိပြည်တလျှောက်လုံးကုန်မတက်လူအပေါင်းတို့ကိုဖျားယောင်သွေးဆောင်သည်ကိုသင်တို့သည်မြင်လျက်ကြားလျက်ရှိကြ၏ထိုသို့လူများတို့သည်ငါတို့၏အတက်ကိုကဲ့ရဲ့သီသာမကကြီးမြတ်သောနတ်သမီးအာတီမီ၏ဗိမှန်တော်ကိုပမာဏမပြုသဖြင့်အာရှိပြည်တလျှောက်လုံးမှစ၍လောကီနိုင်ငံသားတို့ကိုးကွယ်သောဘုံအသရေတော်သည်ပျက်စီးခြင်းသို့ရောက်မည်ကိုစိုးရိမ်စရာအကြောင်းရှိပါသည်ဟုပြောဆို၏ထိုစကားကိုကြားလျင်ထိုသူတို့သည်ဒေါသအမျက်နှင့်ပြည့်သဖြင့်အေးဖက်လူတို့ဤအာတေမီသည်ကြီးမြတ်တော်မူ၏ဟုအော်ဟစ်ကြ၏တမျိုးလုံးယုံရင်ခမ်းမြဖြစ်၍ပေါလုနှင့်အတူဒေသစာကြီးလှဲ့လေသောမာကေဒေါနီလူဂါယုနှင့်အရိတာခုတို့ကိုဆွဲယူပြီးလျှင်ပွဲခံရာဇေယျထဲသို့ညီညွတ်စွာတဟုန်ကြီးပြေးဝင်ကြ၏တဲ့မိတ်ဆွေအပေါင်းတို့အဲ့ဒါဟာတမန်တော်ကြီးရှင်ပေါလုခေတ္တကယုံကံအားထုတ်ပြီးတော့အသင်းတော်ကိုတိဆောက်ဖို့ကြိုးစားရတဲ့အချိန်ယုံကြည်ခြင်းအရှင်မရှိသူဗရိန်သမားဒီမီထရီနတ်သမားဒီမီထရီတို့အဖွဲ့ရန်ကားပုံတွေပဲဖြစ်ပါလေတခါအဲ့ဒီကြမ်းမှာပဲအငယ်32အရာတွေ့မြင်ရတာတော့စုဝေးသောလူတို့သည်ယုံရင်ခတ်မြဖြစ်၍တယောက်တခြားစီအော်ဟစ်သဖြင့်လူအများတို့သည်မိမိတို့စုဝေးရသည်အကြောင်းကိုပင်မိမိတို့မသိကြကဲအသက်ရှင်တော်မူသောအဖဖျားသခင်ကိုရုတ်ထုဆင်းတုနဲ့လဲလှယ်တဲ့လူတွေပဲအသက်ရှင်တော်မူသောအဖဖျားသခင်ကိုသူတို့ရဲ့စီးပွားရေးအတွက်ကြောင့်မဟုတ်လို့အဖဖျားသခင်ကိုမုန်းကြီးဆက်ဆုပ်တယ်အဖဖျားသခင်ရဲ့အမှုတော်ဆောင်တွေကိုဘယ်လို့မှလက်မခံနိုင်ဘူးယုံရင်ဆန့်ကပ်မြပရိပက္ခအသွင်နဲ့ဆန့်ကျင်တတ္တုရံပြုကြတယ်ဘလောက်အထိကြီးထွားသွားတဲ့အန္တရာယ်လဲဆိုတော့သူတို့အချင်းချင်းတောင်မှကိုယ့်ခြေတော့ကိုယ်တက်နင်းမိပြီးတော့ဝရုံးသုံးကားတွေဖြစ်ကုန်ကြတဲ့သဘောပဲမိတ်ဆွေအပေါင်းတို့အခုရှင်ယောဟန်ဩဝါဒစာတတိယစာဆောင်တဲကဒီမီထရီတယောက်ကတော့တိရစုအသင်းတော်တစ်ခုလုံးရဲ့ထောက်ခံမှုကိုရယူလိုက်ရသူတယောက်ပဲလို့ဆိုရပါလိမ့်မယ်ဒီနေရာမှာဓမ္မသမိုင်းကျောင်းကဖော်ပြတဲ့ဖြစ်စဉ်များအရာတင်ပြစရာတချို့ကိုကျွန်တော်ထည့်သွင်းခြင်းပါ रे 300စုသို့မဟုတ်နှစ်ပေါင်း200ကျော်300ခန့်ခရီးစဉ်အတွင်းကမှတ်တမ်းတွေကိုပြန်ပြီးကြည့်လိုက်မယ်ဆိုရင်ခရိယန်ယုံကြည်သူစုစုပေါင်း5,000ခန့်ရှိတယ်လို့တွေ့ရပါ रे အဲ့ဒီယုံကြည်သူတို့ဟာအဲ့ဒီခေတ်ယောမ Empire ကြီးတဲ့မှာအသင်းတော်ကိုတိဆောက်ခဲ့ကြတယ်ဆိုတာကိုသိရပါတယ်ဟုတ်ပါတယ်အဲ့ဒီယုံကြည်သူ5,000ခန့်တို့ဟာယာစု3ခုအတွင်အကုန်လုံးတို့ရဲ့နာမည်တွေကိုတော့ကျွန်တော်သိလောက်အောင်ထင်ရှားကြော်ကြားမှုမရှိနိုင်ခဲ့ကြရှာပါဘူးဒါပေမဲ့ခရစ်တော်ဤသမာတရားကိုတော့သူတို့ဟာအခိုင်အမာယုံကြည်ပြီးတော့ မိမိတို့ရဲ့ကြာရာဒါဝန်တွေမိမိတို့တည်ရှိရာအယက်ဒေသတွေကနေပြီးတော့အလင်းပွင့်များလို့စားပွင့်များလို့ကိုယ့်ဘဝအလင်းကိုဆောင်ကျဉ်သွားခဲ့ကြတယ်ဆိုတာကတော့အမှန်ပဲဖြစ်ပါတယ်အဲ့ဒီသုံးခုသောယာစုတို့ဟာတကယ်ကိုကြောက်စရာကောင်းတဲ့ယောမသံဖနောက်အောက်ကအသင်းတော်တို့ရဲ့သမိုင်းဥကာလဖြစ်ခဲ့ပါတယ်အဲ့ဒီမတိုင်မီအတိတ်ကာလရဲ့ဒသနာအတွေ့အခေါ်တွေဘာသာရေးအတွေ့အခေါ်တွေကြားတဲ့မှာအဲ့ဒီငါးသန်းသောယုံကြည်သူတို့ဟာခရစ်တော်၏ခန္ဓာကိုယ်များအဖြစ်စွန့်လွတ်စွန့်စားယုံကြည်ခြင်းတရားကိုတည်ဆောက်သွားခဲ့ကြပါတယ်သူတို့တည်ဆောက်ပေးခဲ့တဲ့အသင်းတော်တို့ရဲ့ခေါင်းလောင်းသံတွေကိုကျွန်တော်မကြားခဲ့ကြရဘူးတလို့သူတို့ရဲ့ဓလေ့ထုံးစံကလေးတွေလှုပ်ရှားသက်ဝင်ကြပုံကလေးတွေကိုလည်းအသေးစိတ်ကျွန်တော်ကိုနောက်ပြန်ဆုတ်ပြီးတော့မသိနိုင်မကြားနိုင်စေပါဘူးကြားခြင်းသိခြင်းသိတိုင်အောင်လေသိခွင့်ကိုအဖဖခင်ပေးမထားခဲ့ဘူးဆိုတော့သမိုင်းမှတ်တမ်းကလေးတွေနေပဲကျွန်တော်အနေနဲ့မှန်းဆရင်းနဲ့လွန်းဆွတ်ကြရပါတယ်ဒါပေမဲ့အဖဖခင်သိထားခွင့်ပေးလိုက်တာကတော့ရေပုံရအဖြစ်ပေါ်ပြပါရှေးသန့်ရှင်သူတို့သည်သမာတရားကိုမျက်မှောက်ပြု၍ခရစ်တော်၏ချစ်ခြင်းမေတ္တာအတိုင်းအချင်းချင်းချစ်ခဲ့ကြရတယ်။အမှုတော်ကိုတလုံးတဝသည်ဆောင်ရွက်ခဲ့ကြရတယ်။နောက်ထပ်အဆက်ဆက်သောလူသမိုင်းအတွေ့ယုံကြည်ခြင်းအမွေကိုလူလောကအတွေ့တာဝန်ကြီးစွာလက်ပြောင်းလက်လွှဲလျက်ပေးဆက်ခဲ့ကြရတယ်။ခြံရစ်ခဲ့ကြရတယ်။အလွန်ကျေးဇူးတော်ကိုချီးမွမ်းဖို့လိုတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့အသင်းတော်၏သက်တမ်းအနှစ်80ခန့်ရှိမယ်လို့ခန့်မှန်းရတယ်အခုရှင်ယောဟန်ဩဝါဒကိုပြည့်စုံနေခြင်းကာလကအသင်းတော်တို့မှာလူ3ယောက်ရှိတိုင်းတယောက်ကတော့အချိုးမပြေခဲ့ဘူးကပ်ဖိုးကပ်ဖက်ဖြစ်နေခဲ့တယ်အသင်းတော်မှာအော့ကြောလန်ဖြစ်နေခဲ့တယ်လူကန့်လန့်ဖြစ်နေခဲ့တယ်လို့ဒီဩဝါဒအရာကျွန်တော်တို့ခန့်မှန်းနိုင်ပါတယ်ဟုတ်ပါတယ်ဂါယုဒေယောတရဒီမီထရီ3ယောက်ရှိသည့်အ ਨੇ အလဲမှာလက်ပြီးတော့ပေကက်ကက်ဖြစ်နေခဲ့တာကတော့ဒေယောတရပဲဖြစ်ခဲ့ပါတယ်တနည်းအားဖြင့်ကျွန်တော်ပြောခဲ့တဲ့အတိုင်းသုံးပုံမှာတပုံသည်အသုံးမတည့်လေသလောစရာကိုပြန်လဲတွေးဆဆင်ခြင်စရာဖြစ်နေပါ रे အခုဆိုရင်ကပ္ပစီရင်စရာအများအယကပ္ပလူဦးရေအ ਨੇ ဆုံးသုံးပုံတပုံဟာယုံကြည်သူတွေဖြစ်နေပြီလို့ကျွန်တော်တို့တွေ့ရပါ रे ဒီသုံးပုံတပုံသောလူသားတွေကတော့ကြံတဲ့မယုံကြည်သူသုံးပုံနှစ်ပုံတို့ရဲ့ကြားမှာစစ်မှန်သောအဖဖျားသခင်အသင်းတော်ကိုဆက်လက်တိဆောက်နိုင်ကြပါစားကိုယ့်ရဲ့အလွန်မြင့်မြတ်သောဘဝတစ္ဆာအမှန်ကိုခံယူနိုင်ကြပါစားလို့ကျွန်တော်တွေးတောဆင်ခြင်စရာကောင်းလာပါလေ။ရှင်ပေထရုဩဝါဒစာပထမစာဆောင်အခန်းကြီး1ရဲ့အငယ်22မှ25အတွင်းမှာအခုလိုတွေ့နိုင်ပါလေ။သင်တို့သည်ဖောက်ပြန်ပျက်စီးတတ်သောမျိုးစေ့အဖြစ်ဖြစ်ပွားသည်မဟုတ်။မဖောက်ပြန်မပျက်စီးတတ်သောမျိုးစေ့သည်ဟုသောအသက်ရှင်၍အစဉ်အမြဲတည်တော်မူသောဘုရားသခင်၏နှုတ်ကပတ်တော်အဖြစ်ဖြစ်ပွားသောကြောင့်ညီအကိုများကိုချစ်အောင်မဆောင်အမှန်ချစ်ချင်းအလိုငါစိတ်ထဲမှာတမာတရားကိုနားထောင်ဖြင့်ကိုစိတ်နှလုံးကိုစင်ကြယ်စေပြီးသည်နှင့်အညီစင်ကြယ်သောစိတ်နှင့်အချင်းချင်းအာကြည်သောချစ်ချင်းမြတ်တာရှိကြလောလူမျိုးရှိသမျှသည်မြက်ပင်ကဲ့သို့ဖြစ်၏လူမျိုး၏ဘုံရှိသမျှသည်လည်းမြက်ပွင့်ကဲ့သို့ဖြစ်၏မြက်ပင်သည်ညှိုးနွမ်းသွေးချောက်တတ်၏အပွင့်လဲကြွေတတ်၏ထာဝရဘုရား၏နှုတ်ကပတ်တရားမူကားကာလအစဉ်အမြဲတည်ထိုနှုတ်ကပတ်တော်သည်သင်တို့အားဟောပြောသောဧဝံဂေလိတရားဖြစ်သည်တဲ့ဟုတ်ပါတယ်တမန်တော်ကြီးရှင်ပေတရုဟာပဲအဲ့ဒီဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး1အတွင်းမှာကြတော့သင်တို့မူကားမှောင်မိုက်ထဲမှအံ့ဖွယ်သောအလင်းတော်သို့ခေါ်သွင်းတော်မူသောသူ၏ဂုံကျေးဇူးများကိုပေါ်ပြစေခြင်းဟာရွေးချယ်တော်မူသောအမျိုးဖြစ်ကြ၏မင်းစည်းစိမ်ရှိသောယေဘုဟိမျိုးသင်ရှင်းသောလူမျိုးပိုင်တိုက်တော်မူသောအပေါင်းအသင်ဖြစ်ကြ၏အထက်ကအပေါင်းအသင်မဟုတ်ယခုတွင်ဘုရားသခင်၏အပေါင်းအသင်ဖြစ်ကြ၏ဂယုနာကျေးဇူးတော်ကိုအထက်ကမခံရတော်လေယခုတွင်ခံရကြ၏တဲ့မိတ်ဆွေတော်တာရှင်အပေါင်းတို့ရှင်ယောဟန်ဩဝါဒစာတတိယစာဆောင်၏ဏိဂုံးကျမ်းငယ်နှစ်ခုဖြစ်တဲ့အငယ်73နဲ့74ဟာအခုလိုဆက်လက်ဖော်ပြပေးလိုက်ပါ रे ငါရေးเสียအကြောင်းအများရှိတော်လေမင်းနှင့်မင်းတန်းဖြင့်ရေးခြင်းဟာအလိုမရှိမကြာမမြင့်မီသင်ကိုငါတွေ့မြင်လျင်အချင်းချင်းနှုတ်ဆက်၍စကားပြောမည်ဟုမျှော်လင့်လျက်နေ၏သင်၌ငြိမ်သက်ခြင်းရှိပါစေသောအဆွေတို့သည်သင်ကိုနှုတ်ဆက်ကြ၏သင်၌ရှိသောအဆွေတို့၏နာမည်ကိုထုတ်၍နှုတ်ဆက်လောမင်းတန်းနှင့်မင်းနှင့်တို့ပြီးတော့ရေးခြင်းတဲ့စိတ်သိမ့်မရှိဘူးလို့တမန်တော်ကြီးရှင်ယောဟန်ပြောပါတယ်သူအလိုမရှိပေမဲ့ဘုရားသခင်ရဲ့အလိုတော်ကရှိတယ်။ ဒါကြောင့်မို့လို့ဝိညာဉ်တော်တိုက်တွန်းသည့်အတိုင်းမဖြစ်မနေရေသာပြည့်စုပေးလိုက်ရတယ်ဆိုတာဟာရှင်းနေပါပြီ။ကျွန်တော်မိတ်ဆွေတို့အချိန်ကာလနဲ့တကွလူသမိုင်းဤကုန်းတိုင်အောင်သမိုင်းတွင်၍ကြံ့ရည်ရမည်ဩဝါဒများဖြစ်နေတဲ့အတွက်ကြောင့်လေ။လူတယောက်ရဲ့ဆန္ဒနဲ့ရေးကျင်သည်ဖြစ်စေမရေးကျင်သည်ဖြစ်စေရေသာပြည့်စုလို့ကိုပေးရမှသာဖြစ်ပါလေ။သင်၌ငြိမ်သက်ခြင်းရှိပါစေသောဆရာဟာချစ်သောဂါယုအတွက်တမန်တော်ကြီးဤဆုတောင်းပေးလိုက်သောအသံပဲဖြစ်ပါれ။သူတယောက်တည်းကနှုတ်ဆက်ယုံတင်မကသေးပါဘူးနော်။ကြံတမန်တော်နဲ့အမှုတော်ဆောင်ကြီးတွေအကုန်လုံးကလေဂါယုကိုဝိုင်းဝန်းနှုတ်ဆက်ပါれ။ဂါယုမှတဆင့်လေဂါယုဤအပိုင်းအဝိုင်းမှမိတ်ဆွေများအားလုံးတို့ကိုနှုတ်ဆက်ပေးလိုက်ခြင်းဖြစ်ပါれ။ကဘာတစ်ခုမိသားစုအတွင်းကယုံကြည်ခြင်းရှိသူညီအကိုမောင်မများအားလုံးရဲ့ရှေ့အပ်ပါသောချစ်ချင်းမေတ္တာတရားကိုထင်ရှားစွာဖော်ပြရင်းနဲ့ရှင်ယောဟန်ရဲ့ဩဝါဒတွေအကုန်လုံးတို့ဟာဒီနေရာမှာအဆုံးသတ်သွားခဲ့ပါပြီ။မိတ်ဆွေအားလုံးတို့အတွက်ခရစ်တော်၏ကယ်တင်ခြင်းကြည်စုတော်မေတ္တာဂရုဏာတော်တို့ဟာအစဉ်တည်ရှိလျက်ရှိနေပါれ။သစ္စာတရားတမာတရားကိုရှာဖွေတွေ့ရှိနိုင်ကြပါစေတည်းလို့ကျွန်တော်လေးနဲ့စွာဆုတောင်းမေတ္တာပို့သလိုက်ကြောင်းပါ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်တန်းရတော်တမာချမ်းစီစဉ်မှာရှင်ယောဟန်ဩဝါဒစာတတိယဆောင်ကိုလေလာပြီးစီးခဲ့ပြီဖြစ်ပါတယ်ဆက်လက်ပြီးဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံသမချမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကနာဟုံအနာဂတ်တီချမ်းကိုလေလာမှဖြစ်တဲ့အတွက်နောက်တစ်ချိန်အစီအစဉ်မှာနာဟုံအနာဂတ်တီချမ်းလေလာမှုဏိဒမ်းပိုင်းကိုစောင့်မျှော်နားဆင်နိုင်ပါတယ်